မင်္ဂလာပါခင်ဗျာအစိုးရဝန်ထမ်းတွေထဲမှာလက်ပေးလက်ယူမှုနဲ့အာဂရိလိုက်စားမှုတွေရှိနေဆဲဖြစ်ပြီးတော့စိတ်ဓာတ်ကဆပြီးတော့ပြောင်းလဲဖို့လိုတယ်လို့သမ္မတဦးသိန်းစိန်ကပြောကြားလိုက်ပါတယ်။ဩဂုတ်လ20ရက်နေ့ကနေပြီးတော့သမ္မတအိမ်တော်မှာပြုလုပ်တဲ့အစိုးရအဖွဲ့ပထမလေးလက်ပတ်အစည်းအဝေးမှာဦးသိန်းစိန်ကအခုလိုပြောကြားလိုက်တာဖြစ်ပြီးပြည်နယ်နဲ့တိုင်းဒေသကြီးတွေမှာအစိုးရတာဝန်ရှိသူတွေမမမကန်လောက်တာတွေတွေ့ရှိရင်ထိထိရောက်ရောက်အရေးယူကြဖို့တိုက်တွန်းခဲ့တယ်လို့ပြည်တွင်းထုတ်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဩဂုတ်လ15ရက်နေ့ကနေ18ရက်နေ့ထိရန်ကုန်မှာကျင်းပတဲ့အပြစ်ခတ်ရဲစေးဆွေးနွေးပွဲမှာသဘောတူညီချက်အများအပြားရခဲ့ပြီးနောက်ထပ်ညှိနှိုင်းဆွေးနွေးရမယ့်အချက်လက်အနည်းငယ်သာကျန်းတော့တယ်လို့မြန်မာစစ်ဘက်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကသမ္မတရုံးဝန်ကြီးဦးအောင်မင်းကပြောလိုက်ပါတယ်။မြန်မာငြိမ်းချမ်းရေးစင်တာမှာပြုလုပ်တဲ့အစည်းအဝေးပြီးဦးအောင်မင်းကအခုလိုပြောလိုက်တာဖြစ်ပါတယ်။အစိုးရဘက်ကတန်းတူညီမျှရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့ Federal ပြည်ထောင်စုစနစ်တည်ဆောက်ရေးဆောင်ရွက်ဖို့စာချုပ်မှာထည့်သွင်းဖို့သဘောတူတာဟာအပြစ်ခတ်ရစေးစာချုပ်တဝက်ကျော်ဆွေးနွေးပြီးသွားတဲ့သဘောလို့ကချင်လွတ်မြောက်ရေးတပ်မတော် KIA ကဗိုလ်ချုပ်ကွမ်မော်ကပြောလိုက်ပါတယ်ရန်ကုန်မှာဩဂုတ်လ18ရက်နေ့ကကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကာလမှာဗိုလ်ချုပ်ကမောကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒါခိုင်တုံးနဲ့ပြောတာနည်းနည်းခက်လို့ဆိုတာ။ဒါပေမဲ့အများအပြည့်တော့ပြီးသွားပါပြီ။ပြီးတော့အရေးကြီးတဲ့ဒီကျွန်တော်နိုင်ငံမှာတန်းတူညီကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဒီဖက်ဒရယ်နိုင်ငံတိဆောက်မယ်ဆိုတဲ့အခြေခံမှာတကယ်အရေးကြီးပါတယ်။အခုဒီအခြေခံများအတိုင်းဆက်လက်ဆွေးနွေးဖို့နိုင်ငံတော်အစိုးရနဲ့ကျွန်တော်ချုပ်ဆိုတဲ့စာချုပ်မှာဒီဘောဟရဏကိုအသုံးပြုပြီးတော့နိုင်ငံရေးရှင်ဘွဲမှာဆွေးနွေးမယ်ဆိုတဲ့ခွင့်ပြုချက်တဘောတူချက်ရတာတက်ထောက်မှလာတာဖြစ်ပါတယ်။ဒါကြောင့်မလို့ဒါဟာဟိုတပွက်လောက်ကျွန်တော်ကတဘောတူချက်ရတယ်လို့ဒီတစ်ချက်ပေါ်မှာပဲသုံးသပ်ပြီးပြောလို့ရပါတယ်
။ခိုင်မာတဲ့ငြိမ်းချမ်းရေးဖြစ်ပေါ်ဖို့အစိုးရဘက်ကရောတိုင်းရင်းသားအဖွဲ့တွေဘက်ကပါဩဇာရှိတဲ့တာဝန်ယူနိုင်တဲ့လူပုဂ္ဂိုလ်တွေပါဝင်လက်မှတ်ရေးထိုးဖို့လိုတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCD အဖွဲ့ဝင်ဒေါက်တာစလိုင်းလျံမုံစာကောင်းကဩဂုတ်လ18ရက်နေ့ကပြောကြားလိုက်ပါတယ်မြန်မာငြိမ်းချမ်းရေးစင်တာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစလိုင်းလျံမုံကအခုလိုပြောလိုက်တာဖြစ်ပါတယ
်တနင်္ဂနွေနေ့ပြည်ထောင်စုသဘောတူချက်ထုတ်ထုတ်နေတာနိုင်ငံရေးပြည်သူဆွေးနွေးပွဲအတွက်ချိန်မှတဖန်အကြီးကြီးတဲ့ချိန်မှတလားဆိုပေမဲ့အဲ့ဒီစာချုပ်ဘူတိုင်းကမခိုင်မှလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲလုပ်တာခိုင်မှမဟုတ်ဘူးအဲ့ဒီတွေ့တော့ဒီမှာလက်မှတ်ကြီးထိုးတဲ့လူတွေတကယ်တာဝန်ရှိတဲ့လူတကယ်တာဝန်ယူခံနိုင်တဲ့လူတာဝန်ခံနိုင်တဲ့လူတွေပြုလို့ရတယ်။အဲ့ဒီတွေ့တော့ကျွန်တော်တို့အနေနဲ့ပြင်ပြတဲ့အချိန်မှာသမ္မတဖြစ်ရမယ်၊လွတ်တော်ငါးကားဖြစ်ရမယ်၊ကာချုပ်ဖြစ်ရမယ်။ကျွန်တော်တို့နိုင်ငံသားဖြစ်ပါလေပဲ။အခွင့်အရေးတည်တည်ရဲ့ဥပဒေတော်တည်မှုထွေထွေတွင်ပြီးမှုချုပ်။အဲ့အဲ့ဒါကိုဖြစ်ရမယ်ဆိုတော့ကျွန်တော်တို့တည်တည်ကြပ်ကြပ်နဲ့ပုံပြပါတယ်။
ပီအားလို့ခေါ်တဲ့အချိုးကျကိုစားပြုရွေးကောက်ပွဲစနစ်ဟာအများပြည်သူလူကြိုက်နေတဲ့ပါတီနဲ့လူကြိုက်နေတဲ့ကိုယ်စားလှယ်တွေအတွက်နေရာပေးထားတဲ့စနစ်သာဖြစ်တယ်လို့တရားလွှတ်တော်ရှင်တွေဥက္ကဋ္ဌကပြောလိုက်ပါတယ်
။ PR စနစ်နဲ့ရွေးကောက်ပွဲကျင်းပမယ်ဆိုရင်အရှုံးသမားတွေအတွက်နေရာကိုအဲ့ဒီစနစ်မှာဖန်တီးပေးထားတယ်။တို့တို့ပြောရရင်ရွေးကောက်ပွဲမှာနိုင်တယ်လို့မထင်တဲ့လူလူမှုထောက်ခံမှုနေတဲ့လူတွေကြိုက်တယ်စနစ်မျိုးပဲ။ဘာဖြစ်လို့လဲဆိုတော့ရှင်ပြိုင်ရွေးရင်ဘယ်လိုမှအနိုင်မရနိုင်ဘူး။ဒါပေမဲ့ရှုံးတယ်ပဲလွတ်တော်မှာတော့သူနေရာရနိုင်သေးတယ်ဆိုတော့အဲ့လိုစနစ်မျိုးကို PR စနစ်လို့ခေါ်ပါလေ
။အခုကမမသားသားစကားများအစီအစဉ်တွေလောက်ပါပြီခင်ဗျာ။ကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်။